န်တဲ့ကိုအကြမ်းဖက်သမားတွေဝင်မလာအောင်လို့ဆိုပြီးတော့မှသမ္မတဒေါ်နယ်ထရမ့်ထုတ်ပြန်လိုက်တဲ့ပြည်ဝင်ခွင့်ကတ်သက်ချက်တွေကအမေရိကန်နည်းပညာကုမ္ပဏီကြီးတွေအပေါ်မှာအတော်ရိုက်ခတ်ခဲ့တာပဲကိုသားညုံကြီ
းဟုတ်ပါဗျာဒီ Google ကုမ္ပဏီကဆိုလို့ရှိရင်သူတို့ရဲ့ဝန်ထမ်း200လောက်ပေါ်မှာဓာတ်ရိုက်ထိခဲ့တယ်လို့ဆိုပြီးတော့ရုံးချုပ်မှာဒီ Google ဝန်ထမ်းတွေစနတွေပြခဲ့ကြသေးတယ်မဟုတ်လားဗျာ
သမ္မတထရမ့်ကဒီသမ္မတလုတ်ပိုင်ခွင့်နဲ့မွတ်စလင်အများစုနေတဲ့နိုင်ငံ9နိုင်ငံကနိုင်ငံသားတွေအမေရိကန်တဲ့ကိုရပ်ပေါင်း60မဝင်ရလို့ပြေးလိုက်တော့တရားဝင်ပြည်ဝင်ခွင့်ဗီဇာရှိထားတဲ့သူတွေပထမတော့ဆိုရင်အဲ့ဒီထဲမှာအမေရိကန်မှာအမြဲတမ်းနေထိုင်ခွင့် Green Card ရထားတဲ့သူတွေတောင်မှပါပါတယ်ခုတော့အဲ့လိုမျိုး Green Card ရှိတဲ့သူတွေဆိုလို့ရှိရင်လေဆိပ်အဝင်မှာဒီဒုတိယအဆင့်စစ်ဆေးခံရမယ်အဲ့လိုမျိုးဆိုတော့အမေရိကန်တဲ့ကိုပြန်ဝင်ဖို့အခက်အခဲရှိသွားတဲ့သူတွေထဲမှာ American IT လုပ်ငန်းကြီးတွေမှာလုပ်နေကြတဲ့ကျွမ်းကျင်သူတွေလည်းအများကြီးပါတယ်လေ
အီရန်၊ Iraq, Libya, Somalia, Sudan, Syria နဲ့ယီမန်နိုင်ငံကနိုင်ငံသားတွေကိုခုလိုမျိုးပြည်ဝင်ခွင့်ပိတ်လိုက်တာမို့လို့အထူးအနာဆုံးကတော့နည်းပညာလုပ်ငန်းကြီးပဲလို့နည်းပညာသတင်းတိုင်းလူလိုမှာသုံးသပ်ပြနေကြတာပဲဗျ။ကမ္ဘာမှာနည်းပညာကိုအဓိကဦးဆောင်နေကြတဲ့ American လုပ်ငန်းကြီးတွေကနိုင်ငံခြားသားပညာရှင်တွေအများကြီးကိုအားကိုးနေကြတာဗျ။
နည်းပညာလုပ်ငန်းတွေရဲ့ဗဟိုချမ်းမဖြစ်တဲ့ Silicon Valley မှာဆိုလို့ရှိရင်နိုင်ငံသားက software engineer တွေ software developer တွေနဲ့အဓိကလဲပတ်နေတာရှင့်ဒီ American IT လုပ်ငန်းကြီးတွေဆိုတာကလည်းဒီနိုင်ငံတကာမှာလုပ်ငန်းတွေဖြန့်ပြီးတော့လုပ်နေကြတဲ့ကြီးကျယ်တဲ့လုပ်ငန်းကြီးတွေပါအဲ့လုပ်ငန်းကြီးတွေအတွက်ကိုလိုအပ်တဲ့ပညာရှင်တွေ American မှာအလုံးလောက်မရှိပါဘူးအဲ့ဒါကြောင့်မို့လို့နိုင်ငံသား engineer တွေ IT ပညာရှင်တွေကိုခန့်ထားရတာကိုသားညုံရဲ့
Apple company ရဲ့ CEO Tim Cook ကဆိုလို့ရှိရင်နိုင်ငံခြားကလာပြီးတော့အခြေချအလုပ်လုပ်တဲ့ပညာရှင်တွေမရှိရင်သူတို့ company ရပ်တည်နိုင်မှာမဟုတ်ဘူးလို့ကိုပြောထားတာပဲဗျ။အဲ့ဒီသူတွေမရှိလို့ရှိရင်အခုလိုမျိုး company ကစမ်းသစ်တည်ထွင်မှုဘိုင်းမှာဥဆောင်နိုင်ဖို့မပြောနဲ့ Apple company ဆိုတာရှိတော်ရှိမှာမဟုတ်ပါဘူးလို့ company ဝန်ထမ်းတွေစီကိုပို့တဲ့စာထဲမှာရေးသားထားတယ်လေ။
သမ္မတထရမ့်ရဲ့ပြည်ဝင်ခွင့်တားမြစ်ကန့်သတ်တဲ့အမိန့်ကိုလူသိရှင်ကြားထုတ်ပြီးတော့ဆန့်ကျင်ခဲ့တာတွေ့ရတဲ့လောက်ကတော့ IT ကုမ္ပဏီကြီးတွေပဲ Apple လိုမျိုးကမ္ဘာကျော်လုပ်ငန်းကြီးကစလို့တိတ်မကြခင်ကမှစတဲ့လုပ်ငန်းလေးတွေအထိကိုပါပါတယ်။စောစောက Tim Cook ကသမ္မတရဲ့အမိန့်ဟာကုမ္ပဏီရဲ့မူဝါဒနဲ့မကိုက်ဘူးလို့ဝန်ထမ်းတွေကိုအသိပေးခဲ့တယ်လို့ပဲ Google, Microsoft, Twitter, Facebook, Viber အဲ့ဒီကုမ္ပဏီတွေအားလုံးကလည်းဝေဖန်ကြပါတယ်
American ကိုလာကြမဲ့ဒုက္ခသည်တွေရောနောက်တရားဝင် Visa ရထားသူတွေပါအကျုံးဝင်နေတဲ့ဒီပြည်ဝင်ခွင့်ပိတ်ပင်မှုကGoogle ဝန်ထမ်း200လောက်ပေါ်မှာတည့်တယောက်မှုရှိနေတယ်တဲ့။နောက် Microsoft Company ဆိုလို့ရှိရင်လည်းသူတို့ဝန်ထမ်း86လောက်ပေါ်မှာတည့်ရောက်နေတယ်ဆိုပြီးတော့ထုတ်ပြန်ပါတယ်။အခြားနိုင်ငံတွေကလာရောက်အခြေချသူတွေနဲ့တိစောက်ထားတဲ့ America မှာအခုလိုမျိုးလုတာဟာ American မပီတဘူးဆိုတဲ့အထီကို Netflix Company အကြီးအကဲကဆိုပြောခဲ့တာဗျ။
American IT နည်းပညာကုမ္ပဏီအကြီးအကဲတွေကသမ္မတထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာအမိန့်ကိုကန့်ကွက်တယ်လက်မခံဘူးလို့လူသိရှင်ကြားပြောခဲ့ကြတဲ့အထက်မှာ Salesforce ဆိုတဲ့နည်းပညာကုမ္ပဏီအကြီးအကဲFala F. Shah ရဲ့ tweet ကတော့ထပ်ဆင့်ဖြန့်ကြတဲ့ retweet ပေါင်း 4,000 နီးပါးရှိတယ်ရှင်။သူကဗာရေးလိုက်တာလဲဆိုတော့ကိုယ်တိုင်နိုင်ငံပြောင်းအခြေချလာတဲ့ first generation immigrant တွေ၊နောက်နိုင်ငံပြောင်းအခြေချလာသူတွေကနေပြီးတော့မွေးလာတဲ့သားသမီး second generation immigrant တွေတည်ထောင်ထားတဲ့ American နည်းပညာကုမ္ပဏီများဆိုပြီးတော့မှနာမည်စင်းတွေကိုရေးပြခဲ့တာ။အဲ့ဒီကုမ္ပဏီတွေကတော့ Apple, Google, Facebook, Amazon, Oracle, IBM, Uber, Yahoo, EMC,eBay, AT&T, Tesla နဲ့ Reddit ဆိုတော့လူသိများတဲ့ကမ္ဘာကျော်နည်းပညာကုမ္ပဏီကြီးတွေကြီးပဲ
ဟုတ်တယ်လေဒီ Apple ကိုတည်ထောင်သူတယောက်ဖြစ်တဲ့ Steve Jobs ဆိုလို့ရှိရင်သူ့ဖေက Syria ကနေပြီးတော့ American မှာပြောင်းလာအခြေချတဲ့လူနောက် Facebook တည်ထောင်တဲ့ Mark Zuckerberg ဆိုလို့ရှိရင်လည်းသူ့အဖိုးအဖွားတွေက Germany, Austria နဲ့ Poland ကနေရောက်လာကြတဲ့သူတွေ Google ကိုပူးတွဲတည်ထောင်တဲ့ Sergey Brin ဆိုလို့ရှိရင်လည်းအသက်6နှစ်အရွယ်မှာဒုက္ခသည်ဖြစ်နေ Russia ကနေပြီးတော့ American ကိုရောက်လာခဲ့တာမဆိတ်မမဟုတ်ပါအဲ့ဒါကြောင့်ဒီသမ္မတထရမ့်အမိန့်ထုတ်ပြီးတော့နောက်တည့်ရက်စနေနေ့မှာဆန်ဖရန်စစ္စကိုလေဆိပ်ကတခြားဆန္ဒပြသူတွေနဲ့သူသွားပေါင်းပြီးတော့ဆန္ဒပြခဲ့သေးတယ်မဟုတ်လားဗျ
။ American နည်းပညာကုမ္ပဏီတွေကနိုင်ငံသားပညာရှင်တွေကိုဘာကြောင့်အားကိုးနေရတယ်လဲဆိုတာကိုနည်းပညာပိုင်းဆိုင်ရာပညာရှင်တယောက်ဖြစ်တဲ့ Vivek Wadhawan ဆိုတဲ့ American က Washington Post မှာသူ့ရဲ့သဘောထားအမြင်ကိုရေးထားတာကလည်းအတော်လေးစိတ်ဝင်စားဖို့ကောင်းပါတယ်။သူကဘာစပြောထားတယ်လဲဆိုရင် Silicon Valley ကနည်းပညာကိုနိုင်ငံတကာကိုတင်ပို့နေတဲ့တစ်ချိန်တည်းမှာပဲကမ္ဘာအတော်ဆုံးကျွမ်းကျင်သူတွေကိုတင်သွင်းနေတယ်လို့ရေးထားပါတယ်
။2012ခုနှစ်တုန်းကသူကိုယ်တိုင်ပါဝင်ရေးသားခဲ့တဲ့ American ကဒီစုံဦးတစ်ထွန်းသူအသစ်များဆိုတဲ့စာတမ်းမှာ American Engineer နဲ့နည်းပညာကုမ္ပဏီသစ် 24.3% ခန့်လုံးနဲ့ Silicon Valley မှာဒီအခြေစိုက်တဲ့ကုမ္ပဏီသစ် 43.9% ခန့်လုံးကိုတည်ထောင်တဲ့သူတွေဟာ American ကိုပြောင်းလာအခြေချနေထိုင်ကြတဲ့ Immigrant တွေဖြစ်ကြတယ်ဆိုတာကိုလေ့လာတွေ့ခဲ့ပါတယ်တဲ့။တီထွန်းမှုအားကောင်းတဲ့ GE General Electric တို့ Cisco System တို့လိုမျိုးကုမ္ပဏီတွေကနေပြီးတော့မူပိုင်ခွင့်လျှောက်တဲ့ထဲကတီထွန်းမှုအသက်ဆန်း60ရာခိုင်နှုန်းကျော်ကိုတီထွန်းနိုင်တဲ့နေရာမှာလဲကျွမ်းကျင် immigrant တွေရဲ့တက်သည့်အားထုတ်မှုကြောင့်ဖြစ်တယ်ဆိုတာကိုတွေ့ခဲ့ရတယ်။အဲ့ဒီထက်ပိုပြီးတော့စိတ်ဝင်စားဖို့ကောင်းတာက American အစိုးရမူပိုင်ခွင့်လျှောက်ထားတဲ့ထဲက40ရာခိုင်နှုန်းကျော်မှာနိုင်ငံခြားသားပညာရှင်တွေရဲ့ဖန်တီးမှုတွေပါဝင်နေတယ်မဆူမြန်မော။
အမေရိကန်ဘွဲ့လွန်ပညာရေးအစီအစဉ်တွေထဲကကွန်ပျူတာဆိုင်ယန့်တို့သိပ္ပံတို့ယူပဗေဒတို့လိုမျိုးသိပ္ပံဘာသာရပ်တွေမှာတက်နေကြသူအများစုကလည်းဆော့ဆော့ပြောသလိုအီမီဂရန့်တွေဒါမှမဟုတ်လို့ရှိရင်နိုင်ငံခြားပတ်စပို့ကိုက်ထားကြသူတွေဖြစ်တယ်လို့လည်းသူရဲ့ဆောင်းပါးမှာရေးထားပါသေးတယ်
အခုလိုမျိုးဒီနိုင်ငံခြားသားပညာရှင်တွေရဲ့အကူအညီအများကြီးလိုတာကြောင့်မလို့ IT လုပ်ငန်းကြီးတွေကပြည်ဝင်ခွင့်ဗီဇာကန့်တတ်တဲ့သမရထရန့်ရဲ့အမိန့်ကိုကန့်ဝတ်နေကြတာပါမွတ်စလင်တွေကိုပြစ်မှတ်ထားပြီးတော့လုတ်တဲ့သဘောမြင်နေရတဲ့သမရလုတ်ရက်ကအမေရိကန်ဖွဲ့စည်းပုံကိုချိုးဖောက်ရရောက်တယ်လို့ဆိုပြီးတော့တရားစွဲမှုကလည်းရှိနေတော့အဲ့ဒီစိန်ခေါ်မှုတွေကိုနီးပညာကုမ္ပဏီကြီးတွေကလည်းထောက်ခံနေကြတယ်ဗျ
အမေရိကန်နိုင်ငံသားလွတ်လပ်ခွင့်သမဂ American Civil Liberties Union ကလည်းအလားတူတရားစွဲထားတယ်လေကိုသားညုံ။အဲဒါကြောင့် ACLU ကိုအလှူငွေထည့်ပါမယ်လို့ IT ကုမ္ပဏီအကြီးအကဲတွေယင်းနှိမ့်မြှုပ်နှံသူတော်တော်များများကတိပေးထားကြပါပြီ။ January လ28ရက်နဲ့29ရက်နှစ်ရက်အတွင်းမှာဒီ online ကနေပြီးတော့အလှူဒေါ်လာ24သန်းရတယ်လို့ ACLU ကပြောတာကိုလည်းသတင်းတွေမှာဖော်ပြကြပါတယ်။Mobile App ကနေကားငှားလို့ရတဲ့ Uber ငှားယင်ကုမ္ပဏီကဆိုရင်လည်းဒီ American ပြည်ဝင်ခွင့်ပိတ်ပင်ကန့်သက်ချက်ကြောင့်ထိခိုက်ရတဲ့သူတို့ရဲ့ရန်ပောင်းတွေအတွက်ကိုဘာသာပြန်တို့ဥပဒေကြောင့်ကနေဖြည့်ရှင်းစရိတ်တို့အတွက်ဒေါ်လာ3သန်းရန်မငွေမတည်ထားပါဘူ
း။ Google ကလည်း ACLU တင်မကောက်ဒီ Immigrant Legal Resource Center နိုင်ငံတကာကယ်ဆယ်ရေးကော်မတီကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးယုံ UNHCR တို့အတွက်အရေးပေါ်ရန်မငွေဒေါ်လာ4သန်းမတည်လိုက်တယ်။နောက် online ပေါ်ကနေပြီးတော့ယာယီတက်ခိုနိုင်တဲ့အိမ်တွေအိမ်ခန်းတွေငှားလို့ရတဲ့ Airbnb ကဆိုလို့ရှိရင်လည်း American ပြည်ဝင်ခွင့်ပိတ်လိုက်လို့ American တဲကိုဝင်လို့မရတဲ့သူတွေအတွက်အခမဲ့အိမ်ငှားမယ်လို့ကမ်းလှမ်းခဲ့တယ်ဗျ။ Viber ကဆိုလို့ရှိရင်လည်း American နဲ့ဝင်ခွင့်ပိတ်ထားတဲ့ခုနှစ်နိုင်ငံကိုအခမဲ့ဖုန်းဆက်ခွင့်ပြုထားတယ်မဆူပြမလို့
။ဒုက္ခသည်တွေလာခွင့်လေးလပိတ်ထားတာရဲ့ Muslim အများစုရှိတဲ့ခုနှစ်နိုင်ငံကနိုင်ငံသားတွေဆိုရင်တရားဝင် American ပြည်ဝင်ခွင့်ရှိတယ်ဆိုရင်တော့မှနိုင်ငံတဲကို3လပေးမဝင်ဘူးလို့ပိတ်ထားတာရဲ့အပေါ်မှာ American နည်းပညာကုမ္ပဏီတွေဘက်ကအခုလိုတုံ့ပြန်နေကြတာကိုကြည်ချင်းအဖြစ်အဲ့ဒီနိုင်ငံတွေကမှမဟုတ်ဖ ೇನೆ ဒီနိုင်ငံသားကပညာရှင်တွေကျွမ်းကျင်သူတွေအပေါ်မှာဒီနည်းပညာကုမ္ပဏီကြီးတွေဘလောက်အားထားနေရတယ်လဲဆိုတာကိုတွက်ဆကြည့်နိုင်ပါတယ်ရှင်